စေပရိပခရီတင်းမာနေစေရခိုင်ပြည်နယ်တွင်ကပလဝနဲ့ကြောက်တော်မြို့နယ်ရဲ့နေဆက်မှာတော့ဒီကနေ့မြမတက်မတော်နဲ့အေးအေးရခိုင်လက်နက်ကိုင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။မနေ့ကလည်းအနောက်ပိုင်းတိုင်းစစ်ဌာနချုပ်ရှိရာအမ်းမြို့နယ်အတွင်းမှာရခိုင်လက်နက်ကိုင်တပ်အေးအေးကနေပြီးတော့တက်မတော်ရင်နှန်းကိုမိုင်းဆွဲတိုက်ခိုက်ခဲ့လို့ရင်တချို့ပျက်စီးခဲ့တယ်လို့တက်မတော်ဘက်ကရောအေးအေးဘက်ကပါပြောပါတယ်။ဒီလိုဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကြားမှာဖမ်းဆီးထိန်းသိမ်းခံနေရတဲ့ကြောက်တန်းကြီးရွာသား22ဦးကိုတော့ဒီကနေ့ပဲတက်မတော်ဘက်ကပြန်လွှတ်ပေးလိုက်ပြီးတော့အဲ့ဒီတွေကဦးကိုတော့အေးအေးနဲ့ပတ်သက်တဲ့ဆိုပြီးစစ်တွေမှာဆက်ပြီးထိန်းသိမ်းထားတယ်လို့တက်မတော်ဘက်ကပြောပါရယ်နိုင်ကွင်းအိမ်သတင်းပေးပို့ထားပါရယ
်ရခိုင်ပြည်နယ်ကြောက်တော်နဲ့ချင်းပြည်နယ်ပလက်ဝမြို့နယ်ဆက်မှာမြမတက်မတော်နဲ့ရခိုင်တပ်တော်အေးအေးဖွဲ့တို့ဒီမနေ့မှာတိုက်ပွဲဖြစ်ပွားနေတယ်လို့အနောက်ပိုင်းတိုင်းစစ်သနာချုပ်တက်မတော်ပြောခွင့်ရဘူမူကြီးဝင်းစော်ဦးကပြောပါရယ
်နောက်ပလက်ဝတောင်ပြန်ပေါ့ကျွန်တော်နေနေတော့ရေးဆောင်ရနေတဲ့တန်နဲ့တွေ့မှုဖြစ်တာပေါ့ပလက်ဝတောင်ကျမ်းမှာတင်းမဆိုရွာစီအဲ့တင်းမရဲ့တောင်မနာလေးပေါ့ခင်ဗျကံကူကတော့တိတိကျကျမသိဘ
ူးခင်ဗျာပလက်ဝါနဲ့ကြောက်တော်မြို့နယ်ကျမ်းမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းအေးအေးပြန်ကြားရရရှိခိုင်တုခကလည်းအတည်ပြုပြောဆိုခဲ့ပါတယ
်ကြောက်တော်နဲ့ပလက်ဝါကာလမတ်ထဲမှာဒီတင်းမရွာနဲ့တိုင်းတိုင်းရွာကြပေါ့နော်အဲ့ဒီမှာတိုက်ပွဲတွေဟိုပြင်းပြင်းထန်ထန်ဖြစ်နေတယ်ဗျဆိုတော့အခုတည်းကဖြစ်ဖြစ်တော့မယ်တိုက်ပွဲကတော့ဟိုကြည့်လိုက်နားလိုက်ရ
ဒီကနေ့မွန်းလွဲတနအီထိဆက်သွယ်ချက်ရတိုက်ပွဲဖြစ်ပွားနေပြီဒီတိုက်ပွဲတွင်ထိခိုက်မှုတွေကတော့အတိမပြုတ်နိုင်သေးပါဘူးဒီကနေ့တိုက်ပွဲမှာလက်နက်ကြီးတွေနဲ့ပစ်ခတ်နေမှုကြောင့်တင်းမရွာသားတွေစိုးရိမ်နေရတယ်လို့ဒေသခံရွာသားသူကဆိုပါတယ
်တင်းမရွာသားကြီးမြောက်တောင်မှာလာအဲ့ဒီကလမကြတယ်ဒီရွာလေးကိုလက်နက်ကြီးတွေနဲ့ကျော်ပြီးတော့ပြစ်နေတော့အဲ့ဒီရွာသားတွေကသာစိုးရိမ်နေရတယ
်မနေ့ကလည်းရခိုင်ပြည်နယ်အမ်းမြို့နယ်ထဲမှာရခိုင်လက်နက်ကန်အေးအေးဖွဲ့ကနေတပ်မတော်ရင်တန်းကိုမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့အေးအေးပြန်ကြားရရရှိခိုင်တုခကပြောပါတယ
်ဒီလက်ရှိနေရဒီမနေ့7နာရီ40မိနစ်လောက်မှာဒီအင်အားဖြစ်တဲ့ဘို့အတွက်ဒီစစ်စင်ရေးထွက်လာတဲ့ဗမာစစ်တပ်ရဲ့စစ်ရင်တန်းကိုဒီအမ်းမျိုးနဲ့ညောင်ဆောင်ရွာနဲ့ဓာတ်တော်ရွာအကြောင်းမှာရခိုင်တပ်တော်စစ်တီတို့တွေကနေပြီးတော့ကြားဖြတ်တိုက်ခိုက်ခဲ့တာရှိတယ်ဗမာစစ်တပ်ရဲ့ဒီစစ်ကား3စီးပြစီသွားပြီးတော့ဒဏ်ရာရတဲ့သူရောပြတ်ဆုံးတာရောအဲ့ဒီမှာတော်တော်များများရှိတယ်ဗျ
တမရော်တရင်မှာထုတ်ပြန်ရေးဖွဲ့တွင်မှုဘုံမှုချုပ်စော်မင်းထွန်းကတော့အေအေဖွဲ့ဘုံခွဲတိုက်ခိုက်မှုကြောင့်တမရော်ရင်တချို့ပျက်စီးခဲ့တဲ့ကြောင်းပြောပါတယ
်အမ်းတက်မှာမိုင်းခွဲတိုက်ခိုက်မှုတွေဖြစ်ခဲ့တာရှိတယ်ဗျာကျွန်တော်ကြောင့်တမရော်ကလည်းစီယုံကြီးဆောင်ရွက်ဖို့ပြောသွားနေတယ်ရင်ကသေးကြီးအဲ့ဒါကိုတော့မိုင်းခွဲတိုက်ခိုက်တာရှိတယ်အဲ့ဒီမှာတော့ရင်ကလည်းပျက်စီးသွားတယ်ကျန်တဲ့ဟာတော့မရှိဘူ
းအမ်းမြွနဲ့ဟာအနောက်ပိုင်းတိုင်းစစ်တန်တာချုပ်တည်ရှိရာမြို့ဖြစ်တယ်လို့အခုတိုက်ခိုက်ခံရမှုမှာဒုတိယမြောက်ဖြစ်ပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီ၄ရက်နေ့တုန်းကလည်းအားနဲ့ကြောက်တော်ကာလမ်းပေါ်လမ်းလုံချူရီတမတော်ဖွဲ့နဲ့ရခိုင်လက်နက်ကန်အေးဖွဲ့တို့ကြားပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်။မနေ့ကတည့်ရက်ထဲမှာပဲဘုံလူကျုံးမြို့နယ်လောင်ပုတ်ရွာရှေ့ဘက်တောင်တန်းပေါ်မှာတမတော်နဲ့အေးတို့ကြားတိုက်ပွဲပြင်းထန်ခဲ့တယ်လို့အေးအေးပြန်ကြားရေးရာရှိခိုင်တုခကပြောပါတယ်။ဒီလိုနှစ်ဖက်သက်ဖွဲ့တွေပြစ်ခတ်မှုတွင်အရသာတွေထိခိုက်ဒိဆုံးမှုတန်တရားနဲ့ဖမ်းဆီးထိန်းသိမ်းခံရမှုတွေကလည်းအများပြားရှိနေပါတယ်။ပြီးခဲ့တဲ့မေလ၂ရက်နေ့ကအေအေဖွဲ့နဲ့ဆက်ဆက်တဲ့ဆိုတဲ့တန်တရားနဲ့ရတိတောင်မြုပ်နယ်ကြောက်တန်းကျေးရွာသား295ဦးကိုစစ်သားကနေထိန်းသိမ်းခဲ့ပြီးစစ်ဆေးမေးမြန်းမှုတွေလုပ်ခဲ့ပြီးတဲ့နောက်အတုတ်လိုက်ပြန်လွှတ်ပေးနေတာမှာဒီကနေ့ကြာရှိသူ22ဦးကိုပြန်လွှတ်ပေးပြီးအေအေဖွဲ့လို့တန်တရားရှိသူ10ဦးကိုစစ်သွေးမြို့မှာထိန်းသိမ်းထားတယ်လို့တမတော်သတင်းမှထုတ်ပြန်ရေးဖွဲ့တွင်းမှုဘူမှုချုပ်စော်မင်းထွန်းကပြောပါရတယ်
။မနာရီခွဲကကျွန်တော်ပြန်လွှတ်လိုက်တယ်22ရောက်ပေါ့ပထမဆုံးကျွန်တော်သတင်းစောက်ပြန်ထားတာရှိရဲ6ရောက်သွားအေအေလို့ကိုယ်တိုင်ဝင်ခံရတဲ့4ရောက်တန်တရားရှိသူ4ရောက်အဲ့ဒါကစစ်သွေးမှာရှိတယ်အဘိဓမ္မာရောဟိုတနည်းတရင်ထုတ်ပြန်လိုက်တယ်မှာ၂ရောက်ရှိတယ်အဲဒီ၂ရောက်ကလည်းသူတို့အေးလို့ဝင်ခံတဲ့အတွက်ကြောင့်မလို့ကျွန်တော်စစ်ပြင်းမှာ yes အရင်မှတ်တပ်ပိုင်းကိုသူကတရားမလိုက်တယ်စစ်ပြင်းမှာက၆ရောက်ရှိပါတယ်မှာကြောက်တာမှာတရားမှမရှိတော့
အထိမ့်ထိမ့်ခံရတဲ့အတူတူစစ်စစ်မေးမြန်းခံရစဉ်တွေညင်ပါနှိမ့်စိတ်မှုတချို့ရှိခဲ့ကြောင်းအထိမ့်ထိမ့်ကမိသားစုဝင်တို့ကပြောပါတယ
်အဲဒီမှာဆင်းမင်းနိုင်ဆိုတဲ့ကလေးကတော့တော်တော်နှိမ့်စက်တယ်လို့ပြောပါတယ်တော်နှိမ့်စက်ခံရလို့ဟောတန်ကိုတန်တွေကြားတယ်မင်းညာစစ်တွေကြားတယ်သူတို့
ကြောက်တန်းကြီးရွာသား1500လောက်ဟာလေရတိတောင်မြို့ဘက်ကိုတိမ့်ချောင်သွားတဲ့ရွာထဲမှာလူတဝက်တောင်မကြံဘူးလို့အဆိုပါရွာသားကပြောပါရယ်ဒီမေလတော်သွင်းမှာပဲမြမသမတော်နဲ့အေအေတို့ကြားတိုက်ပွဲဖြစ်ပွားမှု33ကြိမ်ရှိခဲ့တယ်လို့အေအေဘက်ကထုတ်ပြန်ထားပါရယ်လက်ရှိရခိုင်ပြည်နယ်မှာဌာနီတပြင်တမနိနှစ်တမငငတမတက်တက်တမလီလီနဲ့တခြားထုံနှုတ်တပ်တွေနဲ့စင်အားဖြည့်တင်းထားတာကြောင့်တိုက်ပွဲဆက်လက်ပြင်းထန်လာမဲ့အခြေအနေမှာရှိတယ်လို့အေအေတာဝန်ရှိသူတွေကပြောပါရယ်ခင်ဗျာ